Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်းရဲ့2023ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။ဒီကနေ့ကစပြီးတော့ကျမတို့လိုင်းတိုမီတာအပြောင်းလဲနဲ့ထုတ်လွှင့်မယ့်အကြောင်းလဲကြိုတင်အသိပေးပါစေ။လိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တဲရောက်သတင်းတွေကိုမက်အင်ဂျင်နိုင်တဲ့သူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ပြန်ကြားရေးဝန်ကြီးအောင်ဦးရဲထုတ်ကိုစစ်ကောင်စီကဖမ်းဆီးလိုက်ပါပြီ။အစ္စရေးကဂါဇာမှာလေကြောင်းကနေတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေပါတယ်။အစ္စရေးဟာမက်စစ်ပွဲကြောင့်လူအဖွဲ့အစည်းချမှာကွေးလွဲမှုတွေတိုးလာတယ်လို့ကုလသမဂ္ဂအကြီးအကဲကပြောဆိုပါရတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲသတင်းတွေကိုတင်ပြတဲ့ခါမှာတော့စစ်ကောင်စီစခန်း60နီးပါးတိမ့်ပိုက်ခံရတယ်လို့ဒီပြောခွင့်ရ MNDA ပြောခွင့်ရက VOA ကိုပြောကြားတဲ့သတင်းကိုနားဆင်ရဖို့ရှိပါတယ်။တခါအစ္စရေးဟာမက်စစ်ပွဲအရေးကုလသမဂ္ဂမှာမြန်မာရည်တည်ချက်အခြေအနေဘယ်လိုရှိနေပါသလဲ။
ကျွန်တော်တို့မြည်သည့်အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးအကြမ်းဖက်တိုက်ခတ်မှုပေါ့နော်ဘယ်နေရာမှာပဲမဆိုအကြမ်းဖက်တိုက်ခတ်မှုပေါ့တော့ကျွန်တော်တို့စန့်ကျင်နေရှုံချဒါပြင်းပြင်းထန်ထန်လည်းရှုံချအောင
်ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါရှင
်ပြန်ကြားရေးဝန်ကြီးအောင်ဦးရဲထွတ်ကိုမဟုတ်မမှန်သတင်းတွေရေးသားဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်လူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းတွေကိုရေးသားဖြန့်ဝေခဲ့တဲ့အတွက်ဦးရဲထွတ်ကိုပုံမှန်905စစ်တပ်ပေါ်အကြီးညိုပြက်စီမှုနဲ့အောက်တိုဘာ28ရက်စနေနေ့ညပိုင်းမှာဖမ်းဆီးအမှုဖွင့်စစ်ဆေးနေကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြန်ကြားရေးဝန်ကြီးဟောင်းအဖမ်းခံရတဲ့အပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းဘက်က VOA ကိုအတီးပြုတ်ပေးမယ်ဘာကြောင့်ဖမ်းဆီးရဲဆိုတာနဲ့ပတ်သက်လို့မေးတဲ့အချိန်မှာတော့ဖြေဆိုဖို့ငင်းဆန်သွားပါတယ်အငိမ့်စားစစ်အရာရှိတူရဲ့အိမ်လိပ်စာကိုသူ့ရဲ့လူမှုကွန်ရက်မှာထုတ်ဖော်ပြောဆိုတယ်လို့စစ်ကောင်စီကိုထောက်ခံအားပေးတဲ့ Telegram လူမှုကွန်ရက်မှာဆွဆွဲဖော်ပြထားပြီးတပတ်အကြာမှာပဲဦးရဲထွတ်အခုလိုဖမ်းဆီးခံရတာပါစစ်ကောင်စီရဲ့ပြန်ကြားရေးဌာနဘက်ကဒီသတင်းကဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ထားချက်မှာတော့ဖမ်းဆီးခံထားရတဲ့ဦးရဲထွတ်ကိုအလုံးမျိုးမရဲစခန်းကနေရာဇသက်ကြီးပုံမှ905ကနဲ့အမှုဖွင့်ထားပြီးအင်းစိန်ထောင်ကိုပို့လိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ်အသက်64နှစ်အရွယ်ဦးရဲထွတ်ဟာဦးသိန်းစိန်အစိုးရလက်ထက်မှာပြန်ကြားရေးဝန်ကြီးနဲ့တမရပြောရေးဆိုခွင့်ရှိသူအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ဦးရဲထွတ်ကိုဆွဲချက်တင်ထားတဲ့တမရပြုတ်ကွဲအောင်လှုံ့ဆော်မှုပုံမှ905ဟာထောင်ဒဏ်3နှစ်အထိချမှတ်ခံရနိုင်ပါတယ်ရှင်
မလေးရှားနိုင်ငံတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေရမှာကွာလာလမ်ပူမြို့အနီးဆာလာယံမြို့နယ်တဲကမြန်မာတွေအများဆုံးအလုပ်လုပ်နေတဲ့ဈေးကြီးတဲကိုဝင်ရောက်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတဲမှာမြန်မာအပါဝင်နိုင်ငံသား120ကျော်ဖမ်းဆီးခံရတယ်လို့မလေးရှားနိုင်ငံကနိုင်ငံရေးမြမအရေးတက်ကြွလှုပ်ရှားနေသူဦးဆိုးထက်သိန်းက VOA ကိုပြောပါတယ်။ဒေါက်ဆန်တ
ဲ့ဆိုတာကျွန်တော်မြန်မာတွေရောဂင်ကြီးအများကြီးသူ့ပဲ့ပြီးနေတဲ့မြို့ကြီးပေါ့နော်။ဒီနေ့ဒီလိုအရင်မြန်မာဈေးလိုအနေထားမျိုးပေါ့တော့အဲ့ဒီဈေးကို operating ဝင်သွားတာမနက်၄နာရီရနေပြီးတော့6နာရီခွဲထိရ operating ဝင်တာဝင်တဲ့နေရာမှာအဖမ်းခံရတဲ့လူမျိုးတွေကတော့ကျွန်တော်တို့ Indonesia တွေမြန်မာတွေ Bangladesh တွေနဲ့တခြားနိုင်ငံသားအချို့ပါတယ်ပြီးတော့ Malaysia ဈေးတွေကိုတိုင်းအဖမ်းခံရတာတွေပါတယ်ကြာနော်
ဒါပြင်ကွာလာလမ်ပူမြို့တဲကအပတ်စဉ်ဈေးတွေတဲကိုလည်းအရက်ဝင်းတဲ့ရဲတွေဝင်ရောက်ပြီးတော့တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုဖမ်းဆီးတာတွေရှိတယ်လို့လည်းသူကပြောပါရယ်။အောက်တိုဘာလ13ရက်နေ့တုန်းကလည်းမလေးရှားနိုင်ငံဂျိုဟိုးပြည်နယ်ကစောက်လုံရီလုပ်ငန်းခွင်အနီးတစ်ဝိုက်ကိုလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေဝင်ရောက်စစ်ဆေးပြီးတော့တရားမဝင်နေထိုင်အလုပ်လုပ်နေသူ200နီးပါးကိုဖမ်းဆီးခဲ့ပါရယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသား62ယောက်ဖမ်းဆီးခံခဲ့ရပါရှင်။
အီရန်နိုင်ငံရဲ့ဂျီဟတ်ဥပဒေလိုခေါ်တဲ့အစ္စလာမစ်ဝတ်စားစင်ရင်မှုပုံစံကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖမ်းခံခဲ့ရပြီးတေဆုံးခဲ့ရတဲ့ဆယ်ကျော်သက်အီရန်အမျိုးသမီးငယ်ရဲ့နာယီအခမ်းအနားကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားမှုတွေနဲ့ပြင်ဆင်နေရတယ်လို့သူ့ရဲ့ဆွေမျိုးတွေကပြောပါတယ်။နော်ဝေးအခြေစားဟက်ဂေါ်အခွင့်ရေးအဖွဲ့ကတော့အာနာပိုင်တွေဟာအမီတာဂျေရဗန်ရဲ့ရုပ်အလောင်းကိုသူ့ရဲ့ဇာတိမြို့မှာတကြိုဖို့အတွက်တည်ယူခြင်းမပြုဖို့တားမြစ်ထားတယ်လို့မနေ့ကအစောပိုင်းကပြောပါတယ်။အသက်18နှစ်အရွယ်ဂျေရဗန်ဟာအောက်တိုဘာ1ရက်နေ့ကတီဟီရန်မြို့ရှိယထာဘူတာယုံမှာဖမ်းဆီးခံခဲ့ရပြီးမကြာခင်မှာပဲအုံနောက်ထိခိုက်မှုခံစားရကအချိန်တော်ကြာအောင်သတိမေ့မျောခဲ့ပြီးနောက်ပိုင်းတည်ဆုံသွားခဲ့ရတာပါ။အီရန်အစိုးရပိုင်းအစ္စလာမ်သမ္မတနိုင်ငံသတင်းအေဂျင်စီထုတ်ပြန်ချက်မှာတော့သွေးပေါင်ခြင်းရုတ်တရက်ကျဆင်းခဲ့တဲ့အတွက်တည်ဆုံးခဲ့ရတယ်လို့ဖော်ပြထားပြီးမြေပြပရောက်တက်ကြွလှုပ်ရှားသူတွေကတော့ဂျေရဗန်ဟာဖမ်းဆီးခံရချိန်မှာတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံးလာလို့ဆွဆွဲထားပါတယ်။အီရန်နိုင်ငံမှာမရှာအမီနီတည်ဆုံးမှုကြောင့်ဂျီဟက်ဥရီနဲ့ပတ်သက်ပြီးလအတန်ကြာဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာတစ်နှစ်ပြည့်ပြီးတဲ့အခုလိုအချိန်မှာပဲဆယ်ကျော်သက်အရွယ်ဂျေရဗန်တည်ဆုံးခဲ့မှုထပ်မံဖြစ်ပွားလာတာလည်းဖြစ်ပါရဲ့ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ဂါဇာကမ်းမြောင်ဒေသအခြေအနေတွေဟာနာယီပိုင်းနဲ့အမျှဆိုးရွားလာနေကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။နေပေါ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအစ္စရေးဟာမတ်စစ်ပွဲမီးတောက်လောင်နေတဲ့အကျိုးဆက်ကိုအခုလိုသတိပေးသွားပါတယ်
။ The situation in Gaza is growing more desperate by the hour. I regret that instead of a critically needy humanitarian
ရှေ့အလေပိုင်းမှာအခြေအနေတွေဟာနာယီနဲ့အမျှဆိုးဝါးလာနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေတဟုန်ဟုန်တောက်လောင်နေပြီးဒေသအနှံအန္တရာယ်တွေပြန့်နှံ့နေပါတယ်။လူအဖွဲ့အစည်းကြားမှာကွဲလွဲမှုတွေတင်းမာမှုတွေဟာပွက်လောရိုက်ချင်းချောင်းနေပါတယ်။ဒီလိုအခြေအနေအရေးကြီးတဲ့ခိုက်တံမှာအရက်သားတွေကိုလေးစားကာကွယ်တဲ့အခြေခံမှုတွေကိုရှင်းရှင်းလင်းလင်းသိဖို့ကအရေးကြီးပါတယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာပါ။သူဟာကတ်တာနိုင်ငံမှာအစ္စရေးဟာမတ်အရေးဆွေးနွေးပြီးတဲ့နောက်လေးရက်အကြာခီးစဉ်ဖြစ်နေပေါ်နိုင်ငံကိုရောက်ရှိနေတာပါ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စဲရေးတရားခံအားလုံးကိုချွင်ချက်မရှိလွှတ်ပေးရင်းနဲ့ဂါဇာပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကဲ့စဲပစ္စည်းတွေပို့ဆောင်ပေးဖို့အတွက်လည်းသူကပြောသွားပါသေးတယ်။ Hamas အဖွဲ့ရဲ့ဝင်ရောက်စီးနှင်းစီးနှင်းမှုကြောင့်လူ1400တေဆုံးခဲ့ပြီးအများစုမှာအရက်သားတွေဖြစ်ပြီးတော့ဒဇာဂန်230ကိုလည်းဖမ်းဆီးထားပါသေးတယ်။ Palestine ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ Israel တပ်ရဲ့လက်တုံ့ပြန်မှုကြောင့် Palestine အရက်သားပေါင်း 8000 ကျော်တေဆုံးခဲ့တယ်လို့ပြောထားပါတယ်ရှင်
။ဂါဇာမှာ Israel တပ်ဖွဲ့တွေမြေပြင်ကနေစစ်စင်ရေးတိုးချဲ့လှုပ်ဆောင်နေချိန်မှာပဲလေကြောင်းကနေလဲ Hamas တွေရဲ့အခြေစိုက်စခန်းတွေဆိုတဲ့နေရာတွေကိုပြင်းထန်ထားတိုက်ခိုက်မှုတွေဟာယာနဲ့ချီရှိနေကြောင်း Israel စစ်တပ်ကဒီကနေ့ပြောပါတယ်။ဂါဇာမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆူဆူရွရွထိခိုက်စေတဲ့ဖုန်းနဲ့အင်တာနက်လိုင်းတွေတရက်ကြာပြတ်တောက်ခဲ့ပြီးတဲ့နောက်ဒီနေ့မှတစ်စိတ်တစ်ပိုင်းပြန်ပြီးတော့ပြုပြင်နိုင်ခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်။ဣသရေလကကျွန်တော်တို့ကိုတုတ်တင်ရှင်းလင်းဖို့ကဘာကြီးနဲ့အဆက်အသွယ်ဖြတ်တောက်လိုက်တာကိုရက်တန့်လိုက်နိုင်လို့ဂုဏ်ယူပါတယ်လို့ဂါဇာမှာနေထိုင်သူတအူးကပြောပါတယ်။ဣသရေလကာကွယ်ရေးတပ်ဖွဲ့ကတော့ဂါဇာကမ်းမြောင်မှာရှိတဲ့ Hamas တွေရဲ့စစ်ဘေးဆိုင်ရာစစ်ဖက်ဆိုင်ရာပြင့်မှတ်450ကျော်စစ်စင်ရေးကုတ်ကဲမှုစင်တာတွေစောင့်ကြည့်ရေးစခန်းတွေနဲ့တင့်ကားဒုံးကျည်ပြစ်လို့ရေးစခန်းတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့Israel's Pet ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီး Daniel Hungary ကပြောပါတယ်ရှင
်။ပင်လယ်နက်နဲ့ Crimea ကျွန်းဆွယ်တွေကညပိုင်းတိုက်ခိုက်မှုတွေမှာ drone 36စင်ပစ်ချခဲ့တယ်လို့ Russia ကဒီနေ့ပဲပြောပါတယ်။ Ukraine ဘက်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒဇုံတရာထုတ်ဖော်ပြောဆိုတာမရှိပါဘူး။ဂျပန်မှာလုပ်တဲ့ G7 အဖွဲ့ရဲ့ဆွေးနွေးမှုအပြီးပူးတွဲထုတ်ပြန်ချက်မှာတော့ Russia ရဲ့ကျူးကျော်စစ်ကိုရက်စက်ကြမ်းကြုတ်ပြီးမျှတမှုမရှိတဲ့တရားမဝင်ကျူးကျော်စစ်လို့ဖော်ပြထားပါတယ်။ဒါအပြင် Russia နိုင်ငံမှာရှိတဲ့တက္ကသိုလ်တွေမှာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးဆိုင်ရာဆွေးနွေးမှုတွေမှာအပြုသဘောမဆောင်တဲ့ဆွေးနွေးမှုတွေကိုမလုပ်ဖို့တားမြစ်ထားကြောင်း Britain က ဝေးဝန်ကြီးဌာနကဒီနေ့ပဲပြောပါတယ်။ဒါဟာစစ်အတွင်းရုရှားနိုင်ငံရဲ့သတင်းအချက်အလက်တွေကိုရယူဖို့အတွက်ကန့်သတ်လိုက်တာဖြစ်ပြီးမူဝါဒရေးရာကိစ္စရပ်တွေကိုပုံမှန်လင်းလင်းဆွေးနွေးနိုင်ဖို့ပုံမှန်ခက်ခဲစေတယ်လို့လည်းဗြိတိန်ကောက်ဝေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းသမ္မတဇလန်စကီကတော့ရှေ့တန်းမှာတိုက်ပွဲဖော်ဆောင်နေတဲ့ယူကရိန်းနေသားဆောင်တပ်တွေကိုကျေးဇူးတင်ကြောင်းသူ့ရဲ့နေစဉ်မိန့်ခွန်းမှာထည့်သွင်းပြောကြားထားပါတယ်။ယူကရိန်းအရှေ့ပိုင်းဒိုနက်စ်ဒေသအဓိကကျတဲ့အဓိကမြို့တော်မှာလည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။ဒီတိုက်ပွဲမှာရုရှားဘက်ကတပ်ဖွဲ့ဝင်4000လောက်သေဆုံးခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးရက်စတန်ဦးမရက်ကပြောသွားပါတယ်ရှင
်။တနူးနေညာချမ်းသတင်းစီစဉ်ကိုမက်ခင်လေးနဲ့အတူတင်ဆက်ခဲ့တာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရရှင်။အခုတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ကိုကတ်တအန်းနဲ့ရခိုင်ညီနောင်မဟာမိတ်တိုင်းသားလက်နက်ကိုင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးတတိယနေ့မှာတော့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့တင်းထန်နေပြီးစစ်စင်ရေးကာလ၃ရက်အတွင်းမှာစစ်စခန်း60နီးပါးသိမ်းဆည်းခဲ့ကြောင်း MNDAA ကိုကန့်တက်က VOE ကိုပြောပါတယ် TNL တအောင်တက်တွေကတော့နောင်ချိုနဲ့ဒီမိုးကုတ်မြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်စခန်းတွေကိုဆက်ပြီးတိုက်ခိုက်နေပြီးတော့တိန်နီမြို့ကိုတော့ထိမ့်ချုပ်ထားတယ်လို့လာရှိုးမန္တလေးလမ်းကိုလည်းဖျက်တောက်ထားပါတယ်ဒီကနေ့ရှမ်းမြောက်ဒေတာကတိုက်ပွဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါ
။ကိုကမ် MMDA တအန် DNL ရခိုင် A တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့တဲ့၃ရက်မြောက်နေ့မှာချမ်းပြည်နယ်မြောက်ပိုင်းဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေပါတယ်။အဓိကကကိုကမ်ဒေတာမှာပြင်းထန်နေပြီးလေကြောင်းကတိုက်ခိုက်မှုမှာကျေးရွာ၂ရွာပျက်စီးခဲ့ရကြောင်းနဲ့၃ရက်အတွင်းစခန်း58ခုသိမ်းဆည်းနိုင်ခဲ့ကြောင်းMMD အဖွဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းက VOE ကိုပြောပါတယ်
။တိုက်ပွဲအချိန်နေတော့ဆက်လက်ပြင်းထန်နေစေပါပဲ။ဒီလာရှုဒိန်းဤမုံကူချင်းရွှေဟောဒီကိုကန့်ဖက်ပါဘောနော်။အဲစတိုင်တိုက်ပွဲတွေဖြစ်နေစေပါပဲ။အဲစကောင်စီကကျွန်တော်တို့ရဲ့အချင်းရွှေဟောဒီသားမှာရှိတဲ့အဲရွာနေရွာတို့ပုံကျဲပြီးတော့လာပြောဖျက်ဆီးခဲ့ပါတယ်။အဲ့ရတဲ့နေအိမ်နဲ့တော့မများအပြက်စီပြီးတော့မှကောင်းဆောင်တဲ့အပိတူထူတော့ထိခိုက်မှုတော့မရှိဘူး။သုံးရက်တာတိုက်ပွဲအချုပ်အနေနဲ့အစခန်းစုစုပေါင်းတော့58ခုကိုတင်းစဲရမိပါတယ
်။ဒီရွာနှစ်ရွာဟာချင်းရွှေရွာဒေသရှိညိုဖင်ကြည်ပရွာနဲ့မာလီဖင်ရွာတို့ဖြစ်ပြီးတော့ဒီကနေ့မှာတော့စစ်ကောင်စီတပ်စခန်း12ခုကိုသိမ်းယူနိုင်ခဲ့ကြောင်းMMDA ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။နောက်ဆုံးရရှိတဲ့သတင်းလေးရ MMDA ကချင်းချင်းရွာမြို့ကိုထိန်းချုပ်ထားတဲ့ဖြစ်သလိုလောက်ကိုင်းမြို့ကိုလည်းစီရေးရချိန်းချောက်ထားတဲ့အခြေအနေမှာရှိနေသေးဖြစ်ပါတယ်။ DNL နဲ့ MDY PDF ပူးပေါင်းတပ်ဖွဲ့တွေကတော့ဒီကနေ့နောင်ချိုမြို့နယ်ကြောက်ကျန်းကျေးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြောင်းနဲ့မိုးကုံမြို့နယ်ညောင်ကုန်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒူဘိုမူကြီးတိုက်ချော်ကိုဖုန်းခေါ်ဆိုခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။နောက်ချိုမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒေသတွင်းစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ကြောင်မဲမြို့နယ်နောင်ပိန်အနီးရှိကျေးရွာတွေကလူ300လောက်နောင်ပိန်ရွာအောင်တမယုံမှာခိုလုံနေကြအကြောင်းကြောင်မဲဒေသခံတို့ကပြောပါတယ်။ကြောင်ကုန်းတ
ော့အဲ့ကခဲလုံးနောင်ပိန်ကအဲ့ရွာတွေရှိတယ်။အဲ့ရွာလူတွေလည်းမင်းတွေကရှေ့ကားနောင်ပိန်ရွာလေးလေတောင်းရှေ့ကားလုံးပေးရအတင်းထဲမှာအောင်တမယုံစာရှိအဲ့တမယုံကလူ300လောက်ရှိတယ်300ကျော်မယ်ခင်ဗျာသူချက်ထလာတယ်ဆိုတော့လေ
ဒီနေ့နေကင်းပိုင်းမှာတော့ကြောင်မဲမြို့နယ်နောင်ပိန်အနီးဇီးပင်ကြီးမှာပိတ်ဆို့လိုက်တာကြောင့်မန္တလေးလာရှူပြည်တော်စုကားလမ်းမှာကားသွားလာတဲ့ရဆိုင်သွားကြောင်းသူကဆက်ပြောပါတယ်တစ်ချိန်တည်းမှာပဲတိန်းနီမြို့ကို TNL နဲ့မာမိတ်အဖွဲ့တွေကထိန်းချုပ်ထားပြီးတော့စစ်စင်ကိုကဲမှုဌာနချုပ်စကားစ16ဘက်မှာတော့စစ်ကောင်စီတပ်ကထိန်းချုပ်ထားသလိုလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေဇက်တိုက်ရှိနေပါတယ်ဒီလိုပစ်ခတ်မှုတွေဖြစ်ပေါ်နေတာကြောင့်တိန်းနီမြို့ပေါ်ရှိရက်ကွက်၄ရက်ကွက်ကပြည်သူတွေဟာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြရပါတယ်လာရှုံမြို့မှာစုဖုန်ကြီးကျောင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့မိုင်းရော်တိုက်နယ်အုပ်စုဘက်ကစစ်ရှောင်2000လောက်လာရောက်ခိုးလုံနေကြသလိုလာရှုံမြို့အဆက်မှာလည်းပစ်ခတ်တိုက်ခိုက်တာတွေရှိနေပါတယ်ညီတော်မာမိတ်၃ဘွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်ပြီးနောက်မှာချင်းရွှေဟော်လောက်ကိုင်းဟိုပန်သိန်းနီနန်းခမ်းစားတဲ့မြို့တွေမှာတယ်လီဖုန်းအဆက်အသွယ်တွေပြတ်တောက်နေခဲ့သလိုလာရှိုးမူဆယ်နဲ့လာရှိုးလောက်ကိုင်းလမ်းတွေဟာ အသွာလာတွေရဆိုင်ခဲ့တာဖြစ်ပါတယ်။ချမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်က29ရက်နေ့ကသတင်းထုတ်ပြန်တာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ထပ်မံထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုနားဆင်ကြည့်ရှုခဲ့ကြရတာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။တနင်္ဂနွေညချမ်း VUE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ Israel Hamas စစ်ပွဲအရေးကုလသမဂ္ဂမှမြန်မာရည်တည်ချက်ကိုကျွန်တော်ကြည့်ကြရအောင်ပါ။ Israel Hamas စစ်ပွဲနဲ့ပတ်သက်ရင်ညီတိအကြမ်းဖက်မြန်မာအကြမ်းဖက်မှုကိုမဆိုမြန်မာအနေနဲ့လက်မခံဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်ကြီးဦးကျော်မိုးထွန်းက VOE ကိုပြောပါရယ်အရှိအလဲပိုင်းအရေးလွှမ်းမိုးနေတဲ့ကုလသမဂ္ဂမှာမြန်မာအနေနဲ့ရက်တီလှုပ်ရှားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့တတ်မှတ်ကြီးဦးကျော်မိုးထွန်းကို Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်
အခုဆိုရင်ဒီကမ္ဘာအရေးမှာအရင်တော့ဆိုယူကရိန်းအပေါ်ရုရှားကျူးကျော်စစ်ပွဲကချိန်လုံးတောက်လျှောက်လွှမ်းမိုးလာတဲ့ချိန်မှာလည်းတန်မတ်ကြီးကကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုဆောင်ရွက်ခဲ့တာတွေရှိရယ်တခါအခုရုတ်တရက်ဖြစ်လာတဲ့ Israel Hamas စစ်ပွဲဆိုရင်လည်းဒါကုလသမဂ္ဂအခုဆိုရင်လက်ရှိအထွေထွေညီလာခံကိုလည်းလွှမ်းမိုးနေတဲ့ခါကျတော့ဒီတန်မတ်ကြီးဦးကျော်မိုးထွန်းတို့အနေနဲ့ဒီ Israel Hamas စစ်ပွဲမှာရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဘယ်လိုပုံစံမျိုးဆောင်ရွက်နေလဲရှင်
ဟုတ်ကဲ့ကျေးဇူးပါဟိုဒီပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာတော့အားလုံးသိတဲ့အတိုင်းနင်းနေနဲ့ကြဲကြဲဝိုင်းရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဘာသာရဲ့အတိုင်းကိုဟို in detail ဆိုတော့ကျွန်တော်တို့မလိုက်နိုင်ဘူးပေါ့နော်ဒါပေမဲ့အရေးကြီးအရေးကြီးသူတော့ဟိုပို့ပြီးတော့အာရုံစိုက်ပြီးတော့လုပ်ရတဲ့အဲဥစ္စာမျိုးလည်းရှိပါအခုဆိုရင်ဒီ Hamas နဲ့ Israel ကိစ္စမှာဆိုရင်လည်းပေါ့နော်ဒါဟိုတကယ်ကိုအရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တော့ဟိုအချိန်မပေးနိုင်တော့ပါပေါ့နော်အချိန်ပေးနိုင်အောင်လုပ်ပြီးတော့ဟိုကျွန်တော်တို့အချိန်တွေကိုအနိကအဆောင်ပြီးတော့ကြည့်လဲရှိပါတယ်ပေါ့နော်အခုဆိုရင်လည်းအဲကျွန်တော်တို့လုံခြုံရေးကောင်စီမှာဒါနဲ့ပတ်သက်လို့ resolution တွေတင်တယ်အဲဗီဒီယိုသုံးစွမ်းမှုတွေလည်းရှိတယ်ပေါ့နော်ဒါကြောင့်အခုထိတော့လုံခြုံရေးကောင်စီကနေပြီးတော့ညီတိဆုံးဖြတ်ချက်ကိုမှချမှတ်နိုင်ခြင်းမရှိဘူးပေါ့နော်။ဒါဆိုရင်အခုဆိုရင်မနေ့ကစပြီးတော့ပေါ့နော်။ကျွန်တော်တို့ဒီမှာကုလသမဂ္ဂအထွေထွေညီလာခံရဲ့အရေးပေါ်အစည်းအဝေးပေါ့နော်။ ESS 10 ESS ကိုပြန် resume လုပ်ပြီးတော့မနေ့ကစပြီးတော့ debate လုပ်တယ်။ဒီနေ့လည်းဆက်လုပ်နေတယ်။နောက်ပြီးတော့ဒီနေ့မှာတော့ကျွန်တော် resolution တင်ဖို့ရှိတယ်ပေါ့နော် resolution က Arab group ကနေပြီးတော့ဥဆောင်ပြီးတော့တင်တဲ့ resolution ရှိတယ်နောက်ပြီးတော့အဲ့ဒီမှာပဲ amendments ကိုပေါ့နော်ကနေဒါဥဆောင်ပြီးတင်တဲ့ amendments လည်းရှိတယ်ပေါ့နော်ဒါဒီနေ့ကတော့ action ယူဖို့တော့ရှိတယ်ကျွန်တော်တို့အခြေအနေကိုတော့ကျွန်တော်တို့ဟိုပေါ့နော်လေ့လာပြီးတော့အနိကစောင့်ကြည့်နေတဲ့ဥစ္စာရှိတယ်ဒါကျွန်တော်တို့ရဲ့ယက်တီချက်ကတော့အားလုံးပေါ့နော်ရှင်းပါတယ်ကျွန်တော်တို့မြည်သည့်အချိန်တွေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးအကြမ်းဖက်တိုက်ခတ်မှုပေါ့နော်ဘယ်နေရာမှာပဲမဆိုအကြမ်းဖက်တိုက်ခတ်မှုကိုတော့ကျွန်တော်တို့စန့်ကျင်နေရှုံချဒါပြင်းပြင်းထန်ထန်လည်းရှုံချအောင်သူကအလားတူပဲဒီလိုမျိုးတိုက်ခိုက်မှုတွေမှာဒီပြည်အရက်သားပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံဘူးဒါကြောင့်အဲ့လိုအသက်ဆုံးရှုံးရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့တွေဝမ်းနည်းတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေအားလုံးသိတဲ့အတိုင်းအဲ့ဒီအတိုင်းပဲကျွန်တော်ရက်တယ်အားလုံးဟိုဆရာမလို့လည်းသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့ acting president လည်းသူ Twitter မှာအဲ့ဒီဖြစ်ဖြစ်ချင်းနေမှာပဲသူဟိုသူသဘောထားဟောက်ထုတ်ပြန်ထားတာလည်းရှိတယ်ပေါ့နော်ကျွန်တော်အနေနဲ့လည်းပြီးခဲ့တဲ့ရက်ကဒီဟိုကုလသမဂ္ဂအထွေထွေတတိယကော်မတီမှာပဲပေါ့နော်မိကုံးပြောကြားတဲ့ဥစ္စာမှာလည်းခုနပြောတဲ့ရက်တီချက်ပေါ့နော်အခုဖြင့်ဒီပြည်သူ ရတာပေါ့เนาะအပြစ်မဲ့ရတာပြည်သူတွေအသက်ဆုံးရှုံးရတဲ့ဥစ္စာတွေကိုတော့ကျွန်တော်တို့လက်မခံနိုင်ဘူးဆိုတဲ့ဥစ္စာအာကိုကျွန်တော်တို့ထုတ်ပြောထားတာလည်းရှိတယ်ပေါ့เนาะအဲ့အတိုင်းမဲ့ရပ်တည်ပြီးတော့ပေါ့เนาะကျွန်တော်တို့အခုဒီကုလသမဂ္ဂအထွေထွေညီငါကန်လှုပ်ဆောင်မှုတွေမှာတော့ဒီတိုင်းရပ်တည်ပြီးတော့ပါဝင်ဆောင်ရွက်သွားဖို့ရှိပါမယ်ဆိုတဲ့ဥစ္စာကိုတော့တင်ပြလိုပါတယ
တို့အခု resolution RN နိုင်ငံတွေစုပြီးတော့တင်နေတဲ့အချက်မှဆိုရင်တို့ကအဓိကဟိုဘလို့အချက်မျိုးကိုတို့ဦးစားပေးပြီးတော့ဒီတို့တင်သွင်းထားတာတွေ့ရတယ်ရှင်အဲ့မှာပေါ့နော်ဟိုဦးကျော်မျိုးထွန်းတို့တန်မတ်ကြီးတို့အနေနဲ့ရောတို့ဘလို့ပါဝင်ပြီးတော့ဆုံးဖြတ်ဖို့ရှိလဲရှင
်ဟိုကျွန်တော်တို့အခုတော့ခုနအရှိမပြောလို့ပေါ့နော်အနီးကပ်တော့လေလာစောင့်ကြည့်ပြီးတော့ဟိုကျွန်တော်တို့ NUG အစိုးရနဲ့ညှိနှိုင်းတိုင်ပင်ပြီးတော့ပေါ့နော်အဲ့ဒီအစိုးရရက်တီချက်အတိုင်းရက်တီသွားဖို့တော့ရှိတယ်ဒါကြောင့်အခုကတော့ဒီအချိန်တွေကဟိုပေါ့နော်ဒီဖြစ်ပြမှုတွေကတော့အချိန်နဲ့တပင်းကြီးပြောင်းလဲမှုတွေတိုးတက်မှုတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီပုံမူတည်ပြီးတော့ကျွန်တော်တို့ဆုံးဖြတ်သွားဖို့ရှိပါမယ်ဆိုတဲ့ဥစားလေးတော့တင်ပြလိုပါတယ
်ဒီအောက်တိုဘာလ23ရက်နေ့ပေါ့နော်ဒီတနင်္လာနေ့ကတတိယကော်မတီမှာမြမအရေးဆွေးနွေးပွဲတင်ပြသွားတာတွေလည်းတွေ့ရတယ်အဲ့မှာထူးခြားချက်တွေလည်းတွေ့ရတာပေါ့နော်တကယ်ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကမြမအရေးကိုပူးပေါင်းပြီးသူတို့တင်ပြခဲ့တယ်နောက်သမ္မတကြီးကိုယ်တိုင်လည်းတုံ့ပြန်ခဲ့တဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲရလဒ်အနေအထားပေါ့နောက်ပြီးတော့ဒီဆွေးနွေးပွဲရဲ့ impact ပေါ့ပြီးတော့အကျိုးရလဒ်တွေဘယ်လိုဟိုသမ္မတကြီးဟိုမြင်လဲရှင
်ပုံမှန်ပေါ့နော်တတိယကော်မတီမှာတော့ပုံမှန်ကတူချင်းနဲ့ interactive dialogue လုပ်တဲ့ဥစ္စာမျိုးကပိုများပါတယ်။ဒါပေမဲ့အဲ့ဒီ23ရက်နေ့ကတော့ဒါဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်။တောင်ရှိတဲ့လူ3ယောက်ကနေပြီးတော့ကျွန်တော်တို့ combine briefing ကိုသူတို့လုပ်တယ်လို့ပြောရမှာပေါ့နော်။ဆိုတော့ combine briefing ဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်။ပို့ပြီးတော့တစ်ချိန်ထဲမှာဒီသက်ဆိုင်ရာလူတွေကနေပြီးတော့တင်ပြအဖွဲ့ဝင်နိုင်ငံတွေအပေါ်ဟိုတင်ပြသွားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့impact full ဖြစ်တယ်လို့တော့ကျွန်တော်တော့မြင်ပါတယ်ပေါ့နော်ဒီကြာချိန်ကလည်းကျွန်တော်အချမ်းပြင်းတော့ပေါ့နော်ဟိုနှစ်နာရီလောက်ကြာတယ်လို့တော့ပြောလို့ရပါတယ်နောက်ပြီးတော့တဦးပြောရတဲ့ဥစ္စာတွေကလည်းဒီမြေပြင်မှာတကယ်ဖြစ်ပျက်နေတဲ့ဥစ္စာတွေနောက်ပြီးတော့မြေပြင်မှာကျွန်တော်တို့ပြည်သူတွေပေါ့ကိုခံစားနေရတဲ့ဥစ္စာတွေနောက်ပြီးတော့ဒီပြည်သူတွေပေါ့စစ်တပ်ကမတရားနှိမ်ပယ်နှိပ်စက်တပ်ဖြတ်နေတဲ့ဥစ္စာတွေကိုသူတို့ကတကယ်ဟိုပေါ့နော်ဟိုမြင်သာထင်သာဖြစ်အောင်သူတို့တင်ပြသွားတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကျွန်တော်ခုနအရှိရပြောလို့ impactful ဖြစ်တယ်ဆိုတဲ့ဥစ္စာတော့ပြောလို့ရပါတယ်နောက်ပြီးတော့ဒီ combined briefing ကဒါဒီကျွန်တော်တို့တတိယ committee ရဲ့တမိုင်းမှာပထမဆုံးလို့ပဲပြောလို့ရတာပေါ့နော်ဒါကြောင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒါမြန်မာနိုင်ငံကိစ္စနဲ့ပတ်သက်တာရောအဲနောက်ပြီးတော့ဒီတတိယကော်မတီရဲ့အရင်တမိုင်းရောင်းနေမှာပေါ့နော်ဒါ combine briefing တော့မျိုးလုပ်တာကတော့ဒါပထမဆုံးဖြစ်တယ
်အဲ့ဒီမှာခါတိုင်းဒီဥလိုကုလသမဂ္ဂဒုကိုယ်စားလှယ်တွေနောက်တာဝန်ယူထားတဲ့သူတွေကမြန်မာနိုင်ငံအစင်ခံစားကိုသူတို့တင်သွင်းလို့ရှင်ဟိုကန့်ကွက်နေတဲ့နိုင်ငံတွေရှိရပေါ့အထူးသဖြင့်တရုတ်တို့ရုရှားတို့ပေါ့နော်ဒါပေမဲ့ဒီတစ်ခေါက်မှကတရုတ်ကိုယ်တိုင်ကလည်းဟိုကန့်ကွက်ပါတယ်ဆိုတာမျိုးသူတို့ချင်းချင်းရှားရှားပေါ့ပေါ့တင်ပြောမသွားဘဲနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလည်းထောက်ပြပြောဆိုသွားတယ်နောက်အာဆီယံနိုင်ငံတွေကြည့်ရင်တမန်ကြီးပြောသလိုပဲသူတို့တွေကဒါတကယ်လက်တွေ့အခြေအနေတွေကိုဆွေးနွေးသွားတာတွေလည်းတွေ့ရတော့အဲ့ဒါတွေကဟိုဘာကြောင့်ဟိုအပြောင်းလဲတွေဖြစ်လာတယ်လို့ဟိုသုံးသပ်လဲရှင်
တကယ်မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကိုဖုံးကွယ်လို့မရပါဘူးပေါ့နော်။ဒါကြောင့်မို့လို့ဒီလိုမျိုးဟိုမြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပေါ်မူတည်ပြီးတော့ဒီမှာရှိတဲ့နိုင်ငံတွေကနေပြီးတော့ပြောကြားရတာဖြစ်တဲ့အတွက်ကြောင့်တော့ဘာလို့ပြောဟိုဒီလိုအဖြစ်ကိုအဖြစ်တိုင်းအရှိကိုအရှိတိုင်းသူတို့ပြောကြားရတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ဒီလိုတွေပြောခြင်းဖြစ်တယ်လို့တော့ဟိုကျွန်တော်သုံးသပ်ပါတယ်။ဘာဖြစ်လဲဟိုအတိုင်းအတာတစ်ခုပြီးတော့ပေါ့နော်။ဒီနိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တီချက်ကိုပြောကြတယ်ဘောနော်ယက်တီချက်ဆိုတော့ဥပမာတရုတ်နိုင်ငံဆိုရင်သူကအများနဲ့ဒီ country specific နဲ့ပတ်သက်ပြီးတော့သူတို့မထောက်ခံဘူးဆိုတဲ့ဥစ္စာမျိုးသူတို့ပြောတဲ့ဥစ္စာရှိရတယ်သူ့မိန်ကောင်မှလည်းဘယ်အချိန်ပြောဘောနော်သူတို့ရဲ့မူကိုသူတို့ထည့်ပြောနေရှိတယ်ဘောနော်တစ်ချိန်တည်းမှာပဲဖြစ်ပျက်နေတဲ့ဥစ္စာတွေကိုလည်းသူထောက်ပြသွားတဲ့ဥစ္စာရှိတယ်ဘောနော်ဒီရုရှားဆိုရင်လည်းသူအချက်လက်နဲ့ပတ်သက်ပြီးတော့ပဲသူပြောသွားတဲ့ဥစ္စာရှိတယ်ဘောနော်ဒါကြောင့်ပြန်ခြုံလိုက်ရင်နိုင်ငံပေါင်း26နိုင်ငံ28နိုင်ငံလောက်ကပြောတဲ့ဥစ္စာမှာဟိုနိုင်ငံအများစုကကျွန်တော်ဟိုအားလုံးလို့ပဲပြောလို့ရတာပေါ့နော်မြေပြင်မှာဖြစ်ပျက်နေတဲ့အပေါ်မှာ ကျွန်တော်တွေအနေနဲ့စိုးရိမ်နေဟိုဒီကိစ္စအမြန်ပြီးဖို့အတွက်ဝိုင်းဝန်းဆောင်ရွက်ဖို့ဆိုတဲ့ဥစ္စာတွေကိုပဲဥတီပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကတော့ဟိုရှင်းပါကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဥစ္စာတွေသူတို့သိရှိတယ်ဒါပေမဲ့တခုတည်းပဲတခုပဲပေါ့နော်ကျွန်တော်တို့ပြည်သူတွေခံစားနေတာကိုသိရှိပြီးတော့ထိရောက်တဲ့အရေးရှိမှုဘယ်လိုလုပ်မလဲဆိုတဲ့
ဒီမြန်မာနိုင်ငံတက်ဆိုင်ရာနိုင်ငံဆိုတာလေမြန်မာနိုင်ငံနဲ့ပတ်သက်တော့ဒီမြန်မာနိုင်ငံကိုကုစားပြုပြီးပြန်ပြီးတုံ့ပြန်ဆွေးနွေးသွားတာလေတွေ့ရတဲ့ခါကြတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာဒီရွေးချယ်တဲ့ဟိုမြန်မာနိုင်ငံကိုကုစားပြုကုစားလေပေါ့လေရွေးချယ်မယ်အနေထားအခုဘယ်အဆင့်ဘယ်လိုပုံစံမျိုးရှိမလဲ
အော်ဒီ formally တွေ့ဆုံခြင်းရှိရလို့တော့ကျွန်တော်မကြားသေးဘူးပေါ့နော်ဒါပုံမှန်အားဖြင့်လဲအဲသူတို့ကဒီနိုဝင်ဘာလကုန်ဒီဇင်ဘာလဇန်းလောက်မှာ
ဟုတ်မတိသေးပါဘူးဒါပေမဲ့လဲပေါ့เนาะဒါအခုဖြစ်ပြနေတဲ့အနေအထားတွေပေါ့မူတည်ပြီးတော့ကြည့်တယ်ဆိုရင်အဲဒါအမှနစ်ကပုံစံအတိုင်းသွားနိုင်မဲ့အနေအထားမျိုးရှိတယ်လို့တော့အကြမ်းမြင့်တော့ပြောလို့ရတယ်ဟိုသေချာတော့ပြောလို့မရဘူးဒါပေမဲ့အကြမ်းမြင့်သုံးသက်လို့ရတာတော့မှနစ်ကအနေအထားပုံစံမျိုးနဲ့ဖြစ်နိုင်တဲ့အခြေအနေရှိတယ်လို့တော့သုံးသက်လို့ရပါတယ်အဲ့ဆိုရင်
တကယ်လို့သူတို့ကဒါထုံးစံအတိုင်းပဲဒီခရီးရက်ကော်မတီကသူတို့ဆုံးဖြတ်ချက်ကိုထပ်ပြီးတော့postpone လုပ်တယ်ဆိုရင်ဒါတတ်မှတ်ကြီးကိုပဲသူတို့ဆက်ပြီးတော့ထားထားမယ်အနေအထားမျိုးရှိနေရပါတော့နော်အဲဒါတော့ဟိုနားလည်ထားတဲ့ဥစ္စာတော့အဲ့ဒီအတိုင်းတော့ပေါ့နော်ဒီ status ကိုအတိုင်းပေါ့မယ်ဆိုတဲ့ဥစ္စာတော့အကြမ်းနားလည်ထားတဲ့ဥစ္စာပေါ့အဲ့တော့နောက်ချက်ကကြတော့လူတွေစိတ်ဝင်စားနေတာကအခု ူရောက်ဌာနချုပ်မှာတိုက်ရိုက်ထိတွေ့ဆောင်ရွက်နေရတဲ့ခါကျတော့အဲ့ဒီမြန်မာနိုင်ငံအထူးကိုယ်စားလှယ်ဖြစ်လာမယ့်အနေအထားပေါ့နော်အဲ့ဒါတွေကရောဘယ်လိုသိထားရလဲရှင်
ကျွန်တော်ဒီမှာတော့ဘောနော်ဒါလည်းအဖွဲ့ဝင်နိုင်ငံတွေတော်တော်များများကလည်းစိတ်ဝင်စားတယ်ခုနလိုမျိုး23ရက်နေ့ကbriefing combined briefing မှာဆိုရင်လည်းတကယ်တကယ်တော့ဒီ special envoy ကတင်ပြအားမယ်ဥစ္စာပေါ့နော် special envoy က brief လောက်အားမယ်ဥစ္စာဒါပေမဲ့သူမရှိတဲ့ကာလမှာတော့ကျွန်တော်တို့နိုင်ငံရေးဌာနကလက်ထောက်အတွင်းဟူချုပ်ကနေပြီးတော့သူတင်ပြသွားတဲ့ဥစ္စာရှိပါဒါမဲ့တကယ်တကယ်ကြတော့ပေါ့နော်ဒီ report တွေကဒါကအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာဖြစ်တယ်ပေါ့နော်အတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာကိုသူ့ကိုအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတင်ပြလေးရှိတာပေါ့နော်ဒါမဲ့သူမရှိတဲ့အခါမှာတော့သူသူတို့ကတာဝန်ရှိတဲ့ဌာနကတင်ပြခြင်းဖြစ်တယ်လို့ဟိုဖြစ်တယ်ပေါ့နော်ဒါတော့ကျွန်တော်အားလုံးသိအောင်လည်းအတိပေးပြောကြားခြင်းဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်12ရက်နေ့တည်းကthe special envoy nori heza ga tu tatan pi twar de atet jaw ho now lu khan bo twar so yin aku thi khan nai ni ma shi de bo no da chano lu me myan ji de kha ma lo tu lu de process ko ho lou ni de so de ussa li de lo pa ba da mae tu lu chano cha ti ya de ussa ro bo no tu lu a ni ne a myo tami data win ga a myo tami lo myo ko khan jin de so de ussa myo li lo ho indication li lo shi de bo no da ba mae le hoဒီတိုင်းဖြစ်လာမလားနောက်ပြီးတော့အခြားဂျန်တာဖြစ်မလားဆိုတဲ့ဥစ္စာတော့ကျွန်တော်တို့ပြောလို့မရသေးပါဘူ
းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါမကြခင်မှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်
ဗီဒီယိုအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ကြရအောင်ပါ။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကတည်းကနိုင်ငံရေးပဋိပက္ခအကျပ်တဲတွေနဲ့အတူလူထုမှာနေစဉ်စားဝတ်နေရေးစီးပွားကုန်သွယ်မှုနေထိုင်ရက်တည်ရေးတွေပိုးပြီးတော့ကျပ်တဲလာနေပါတယ်စစ်ကောင်စီကတော့ပို့ကုန်ရငွေကိုထိန်းချုပ်တာ၊သွင်းကုန်တွေကိုကန့်သတ်တာ၊ကုန်စည်နှုန်းတွေတက်မှတ်တာလုပ်ပြီးတော့စီးပွားရေးကိုကင်တွယ်ထိန်းချုပ်ဖို့ကြိုးစားနေပါတယ်။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစာရေးသူပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပို့ကုန်ကရငွေကိုထိန်းချုပ်သွင်းကုန်ကိုကန့်သတ်ဈေးနှုန်းတွေတတ်မှတ်အမိန်ပေးစီးပွားရေးစနစ်နဲ့တွားနေတဲ့စစ်ကောင်စီလက်အောက်ကမြန်မာစီးပွားရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနန္နမင်3-4ပင်သာပါတဲ့နန္နမင်တစ်စီး500ကျပ်နန္နမင်တစ်ပိတ်သာကျပ် 2,000 ကျပ်စီဖြစ်နေတဲ့အကြောင်းရန်ကုန်မြို့မှာနေထိုင်သူတချို့ကသူတို့ရဲ့ Facebook စာမျက်နှာတွေမှာညီးတွားတန်အပြည့်နဲ့တင်ထားတဲ့ post တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွေ့မြင်ခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတက်တာနဲ့လျှက်စစ်မှုမလာတဲ့အကြောင်းတွေဟာသတင်းမဟုတ်တဲ့သတင်းလို့ပြောရမလို့ဖြစ်နေပါပြီ။ဘာကြောင့်လဲဆိုတော့ပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့နေ့တတူဘာကိစ္စတွေဖြစ်နေလို့ပါ။စောင်းစီရေတံမှုတပူးရဖို့တန်းစီနေရတဲ့ပုံတွေစတုဒိတာကျွေးတဲ့အလူတွေမှာတန်းစီစောင့်စားနေပုံတွေဟာအများစုကြီးဖြစ်တဲ့အခြေခံလူဒန်းစားတွေရဲ့ဘဝအခြေအနေကိုဖော်ပြနေပါတယ်။ဒါဟာမြမစည်းပွားရေးရဲ့လက်ရှိအနေအထားကိုရောင်ပြန်ထင်ဟနေတဲ့ပုံရိပ်တွေလို့လဲဆိုနိုင်ပါတယ
်။မြမပြည်မှာထမင်းကပ်ပြီးသေးတဲ့မသားမရှိဘူးလို့အရင်နှုန်းကပြောခဲ့ကြပေမဲ့အခုကတော့ကိုရှင်ပါရင်သေးတာတွေ့နေရပါပြီ။ဘယ်ဆရာဝန်ကတော့ထမင်းကပ်ပြီးသေးတဲ့မသားပါလို့ထောက်ခံစာရေးပေးမှာပါလေ။တကယ်ကတော့ရှိနေပါပြီ။အခုဆိုရင်ကျွန်တော်တို့ရက်ကွက်မှာထမင်းကို3နှက်စားတာကနေ2နှက်2နှက်စားတာကနေ1နှက်အဲ့ဒီလောက်ပဲစားနေရတဲ့သူတွေရှိနေပြီလို့လှိုင်တရာမြို့ကန်တူရဲ့ပြောပြချက်ကို2023ခုနှစ်အောက်တိုဘာလ10ရက်နေ့ကဖော်ပြခဲ့တဲ့အေယာဝတီသတင်းဌာနရဲ့ဇာဝင်နေရေးပို့မှုချက်တဲလာတဲ့ရန်ကုန်ထဲကပြည်သူများဆိုတဲ့စောင်းပါးမှာဖော်ပြထားပါတယ်အောက်တိုဘာလ21ရက်နေ့ VOA ရဲ့လေယာစီးပွားသတင်းမှာလဲလေယာပို့ကုန်ဒေါ်လာတန်းရာကျော်ကျဆင်းဆိုတဲ့ရုပ်တံသတင်းတစ်ပုဒ်ကြည့်ရှုရပါတယ်။အလားတူပါပဲ။အေယာဝတီသတင်းဌာနကလဲ6လအတွင်းပို့ကုန်တင်ပို့မှုအမေရိကန်ဒေါ်လာတန်း 1,000 ကျော်ကျဆင်းဆိုတဲ့ကြောင်းပါကို2023ခုနှစ်အောက်တိုဘာလ19ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ
်။မြမစီးပွားရေးအခြေအနေဆိုးရွားနေတယ်ပြည်သူလူထုစားဝတ်နေကြက်တဲနေတယ်ဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူးအာဏာသိမ်းစစ်ကောင်စီဟာနိုင်ငံခြားပို့ကုန်ကရတဲ့ဝင်ငွေအပေါ်ကန့်သတ်ထိန်းချုပ်ရာကကမောက်ကမအခြေအနေတွေပေါ်ပေါက်လာခဲ့တယ်လို့ဆိုရမှာပါဘယ်လောက်ထိအခြေအနေဆိုးလဲဆိုပို့ကုန်သွင်းကုန်နဲ့စီးပွားရေးကုန်သွယ်ရေးကိစ္စတွေတာဝန်ယူကင်တွယ်ရတဲ့စစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့သူ့ရဲ့လက်ထောက်ဗိုလ်မှူးချုပ်ရန်အောင်စိုးတို့ကိုအကြရီလိုက်စားမှုနဲ့ထောင်တန်းတသက်တကျွန်းချမှတ်ခဲ့ရတဲ့အထိပါပဲဒီလိုအေးအေးယူလိုက်ုံနဲ့စီးပွားရေးအခက်ခဲတွေပြီးသွားပြီလားစီးပွားရေးအကျပ်တဲတွေကပြေလည်သွားပြီလားဆိုတော့မပြီးသေးဘူးမပြေလည်သေးပါဘူးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနေရာမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့အစားထိုးခဲ့ပြီမြေလှုပ်ထုံးလှုပ်နီးနဲ့မူဝါဒတွေကအရင်တိုင်းပါပဲတိတာထင်ရှားတဲ့မူဝါဒပြောင်းလဲမှုမရှိသလို line of authority ကလည်းရှင်းရှင်းလင်းလင်းမရှိတာကြောင့်သွင်းကုန်လိုင်စင်ချပေးတာမရှိတဲ့လောက်ပဲလို့လုပ်ငန်းရှင်တဦးထံကသိရပါတယ
်ဒူဘိုမူကြီးမိုးမြင့်ထွန်းထောက်တသက်တကျော်ဆန်သွားပြီမဲ့စားအုံစီတင်သွင်းခဲ့တဲ့လုပ်ငန်းရှင်တွေကတော့ထောက်နှန်းဆန်ရပါမလားရှိတဲ့စီးစိမ်နဲ့ပိုင်ဆိုင်မှုအလုံးရောင်းချပေါင်နှံပေးရောရမလားဆိုတာတော့ကဖီစီနေကြပါတယ်စာအုပ်စီတင်သွင်းသူတွေကိုတပိတ်တာ4,000ကျပ်အများဆုံး4,200ကျပ်နဲ့ရောင်းချဖို့စစ်ကောင်စီကသတ်မှတ်ပေးထားပါတယ်။ဒါပေမဲ့လည်းဈေးကွက်ထဲမှာကတပိတ်တာကို8,000 1,000 ကျပ်ဝင်းကျင်ဈေးနဲ့ရောင်းဝယ်ကြပါတယ်။သတ်မှတ်ဈေးနှုန်းနဲ့ဈေးကွက်ပေါက်ဈေးဟာ6,000ကျပ်ဝင်းကျင်ကွာဟနေပါတယ်။ ဒါကြောင့်စောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုအရေးယူတဲ့အနေနဲ့တပိတ်သာ6000ကျပ်နှုန်းနဲ့မိမိတို့တင်သွင်းထားတဲ့ပမာဏအတန်ကြီးအတိုင်းစစ်ကောင်စီကိုပေးရော်ရမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီအကြောင်းကိုစောင်းစီတင်သွင်းတဲ့လုပ်ငန်းရှင်တူကအခုလိုပြောပြပါတယ်
။ကျွန်တော်တို့စီလောကမှာတရေ6កောင်ဆိုတာရှိတယ်။စောင်းစီတင်သွင်းတဲ့လက်ကြီးသမားတွေပေါ့။အခုသူတို့အားလုံးအဖမ်းခံအစ်စ်ခံနေရတယ်စီတွင်းလူတချို့ကတော့ပြန်လွတ်တယ်ပြန်လွတ်တယ်ဆိုပေမဲ့ခေါ်မေးတဲ့ချိန်သွားရတယ်နေ့စဉ်လည်းလက်မှတ်သွားထိုးရတယ်ခံဝင်တဲ့နေရာပေါ့သူတို့အနေနဲ့စောင်းစီဘူးတွေအယောပေးရမယ်ဆိုတော့ဒုက္ခတွေ့နေကြတယ်ရတဲ့အမျက်တွေမကောက်ဘူးရှိတဲ့ပိုင်ဆိုင်မှုတွေအားလုံးရောင်းဆိုင်တောင်မကြေနိုင်ဘူးဖြစ်နေတယ်တတ်မှတ်ဈေးနဲ့6000လောက်ဈေးကွာတယ်ဆိုပေမဲ့အားလုံးကအမျက်မဟုတ်ဘူးတင်သွင်းလာတဲ့စီတွေကအချို့အဖွဲ့စည်းတွေကိုခွဲတဲ့အနေနဲ့ဖရီးပေးရတာရှိတယ်ပြီးတော့တင်သွင်းခွင့်ရဖို့အတွက်အန်အာဒီပဲပေးရကမ်းရတာတွေရှိတယ်ဒေါ်လာဈေးကလည်းအတက်အကျကွာဟာချက်ကလည်းရှိတယ်ဆိုတော့လောကကမ်းရတာတကယ်မလွယ်ပါဘူးကြည့်တဲ့အတိုင်းစစ်တက်ဆိုတော့ဘာမှနားမလဲသလိုဘာမှလည်းပြောလို့ရတာမဟုတ်ဘူးအမိတ်နဲ့ပဲရေဘူးပေါက်တာမလို့ချင်းရေပါတာပဲလို့ချင်တာလေ
စစ်ကောင်စီဟာတွင်းကုန်တွေကိုကန့်တတ်ထားပြီမယ်လို့ပို့ကုန်ကိုတော့အားပေးပြီးလိုင်စင်လွဲလွဲကူကူချပေးတယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါပေမဲ့တွင်းကုန်ရငွေအပေါ်ထိန်းချုပ်ကန့်တတ်ထားတာကြောင့်ပို့ကုန်တင်ပို့ဖို့ကိုတွန်းဆုတ်နေကြတယ်လို့ဆိုပါတယ်။စေဝါတင်သွင်းတဲ့ကုမ္ပဏီတစ်ခုကိုဒေါ်လာ5000တန်လိုင်စင်ချပေးတယ်။ပြီးရင်3လအတွင်းဈေးထပ်မသွင်းပါဘူးဆိုတဲ့ခံဝန်လက်မှတ်ရေးထိုးရတယ်။ဒေါ်လာ5000ဆိုတာဈေးရနိုင်တဲ့ပမာဏဘာမှမရှိပါဘူးလို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ဘရင်တော်ပွဲရုံကဆန်ကုန်သည်တဦးကလည်းစံသေးကိုစစ်ကောင်စီကဈေးနှုန်းတတ်မှတ်ထားတဲ့အကြောင်းပေါ်စံတဲ့အိတ်ကို3000ကျပ်ရွှေဘိုပေါ်စံတဲ့အိတ်ကို3200ကျပ်ဈေးတဲ့ပိုမရောင်းရဘူးလို့တတ်မှတ်ထားတဲ့အကြောင်းဒါကြောင့်တတ်မှတ်ဈေးနဲ့ရောင်းနိုင်အောင်ပေါ်စံကိုအခြားစံတွေနဲ့ရောရောင်းရတဲ့အကြောင်းသူ့အတွေ့အကြုံကိုပြောပြပါတယ်။တွင်းကုန်ပေါ်အမိပြုနေရတဲ့နိုင်ငံတစ်ခုအနေနဲ့ပြည်တွင်းမှာကုန်စီမပြတ်လတ်စီဖို့ဈေးနှုန်းတွေကျဆင်းသွားစီဖို့တွင်းကုန်ကန့်သတ်ထိန်းချုပ်မှုတွေကိုစစ်ကောင်စီအနေနဲ့ဖြေလျှော့ပေးနိုင်မလားဈေးကွက်ပေါက်ဈေးတိုင်းလှုပ်ပေးမလားဆိုတာကလည်းမဖြစ်နိုင်ပြပါဘူးနိုင်ငံနှက်စစ်မျက်နှာဖွင့်စစ်တိုက်နေရတဲ့စစ်ကောင်စီဟာစစ်သုံးစိအတွက်ဒေါ်လာငွေကအသေးအတန်လိုနေပြန်ပါတယ်နိုင်ငံရေးလေလာသူတူကတော့ဈေးနှုန်းဆိုတာရောင်းလို့အားဝယ်လို့အားပေါ်မှာအခြေပြုပြီးဈေးကွက်ကတတ်မှတ်တာအစိုးရကအမိန့်ပေးပြီးဈေးနှုန်းတတ်မှတ်လို့မရဘူးစီမံကိန်းစီးပွားရေးစနစ်ကျင့်သုံးပြီးအစိုးရကဈေးနှုန်းတတ်မှတ်ပေးခဲ့တဲ့တနည်းအားဖြင့်အမေရိကန်စီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဆိုဗီယက်ပြည်ထောင်စုနဲ့အရှေ့ဥရောပကနိုင်ငံတွေတဝုန်းဝုန်းပြိုလဲခဲ့တာမှတ်မိကြအောင်ပဲထင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအမေရိကန်စီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဥနေဝင်းရဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာလည်းပြိုလဲခဲ့ရတယ်မဟုတ်လား။စစ်ကောင်စီလည်းအခုတိုင်ရှေ့ဆက်သွားရင်တော့မြန်မာစီးပွားရေးဟာအနည်းနဲ့အမြန်ပြိုမှာပါပဲလို့ဆိုပါတယ်ခင်ဗျာ။
အဲ့တော့စောင်းပါရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာအလိမ္မာကဂူကြီးတင်ဆက်ခဲ့တာပါရှင်အခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုကြည့်ကြရအောင်ပါတရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုဘေကျင်းအစိုးရကတိုက်ရိုက်ကင်တွဲဖမ်းဆီးနေတာပါ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းအရာတွေကိုအချက်လက်ခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
ဒီဒီဘက်မှာတော့ ISP Explainer အမှတ်ရှင်မှာဖော်ပြထားတဲ့အကြောင်းအရာတွေက Cyber ကြံပြုတ်မှုတွေနဲ့ Online လောင်းကစားရာဇဝတ်ကိုင်းတွေနဲ့ဆက်ဆက်သူတွေပေါ်ဘေကျင်းအစိုးရကိုယ်တိုင်ကင်တွယ်နေတဲ့လူဖမ်းပွဲကိုတင်ပြသွားပါမယ်။တရုတ်မြန်မာနယ်စပ်ကတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုဘေကျင်းအစိုးရကတိုက်ရိုက်ကင်တွယ်ဖမ်းဆီးနေပါတယ်။ဖမ်းဆီးခံရသူတွေထဲမှာနာမည်ကျော်ကိုးကံတတိတွေလည်းပါဝင်လာပါတယ်။ဒါ့အပြင်ဝါအဖွဲ့ UWSA ဥက္ကဋ္ဌနဲ့နေဆက်သူတွေကိုပါအလို့ရှိစီရင်သွင်းပြီးဖန်ဝရန်ထုတ်ခဲ့ပါတယ်။၃လအတွင်းလူပေါင်း4690ဦးတက်မနေကိုတရုတ်နိုင်ငံပိုင်လွှဲပြောင်းပေးပြီးဖြစ်ပါတယ်။ဒါနဲ့တင်မလုံလောက်ပဲခေါင်းဆောင်ပိုင်းနဲ့လုပ်ငန်းရှင်တွေကိုပါသူတို့ကိုယ်တိုင်ဖမ်းဆီးလာခဲ့တာပါ။အားလုံးဟာစိုက်ဘာကြံပြုတ်မှုတွေအပြင်အွန်လိုင်းလိမ်လည်မှုရာဇဝတ်ကိုင်းတွေနဲ့ပတ်သက်နေကြပါတယ်။ ဘေကျင်းအစိုးရကိုယ်တိုင်ဖမ်းဆီးလာမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဖန်ခံရတဲ့ကိုကန့်တတိယရီထဲမှာဖူလီလိုက်အင်ပါယာရဲ့ခေါင်းကန့်တတိယကြီးဦးမောင်မောင်လည်းပါခဲ့ပါတယ်။တရုတ်နိုင်ငံလင်းချန်းခိုင်ကျင်းခန့်မှာလုပ်တဲ့အခမ်းအနားတစ်ခုကိုဖိတ်ပြီးဖမ်းလိုက်တာပါ။ဦးမောင်မောင်နဲ့အတူအခြားကိုကန့်လုပ်ငန်းရှင်၁၀ဦးလည်းဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံရဲ့စီးမြင့်ဥပဒေတွေကိုချိုးဖောက်လို့ဖမ်းတယ်ဆိုပြီးတရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဥပဒေနဲ့ညီချုံနှောင်ထားတယ်လို့လည်းစစ်ကောင်စီကောင်စီဝင်ရုံးကိုပြောခဲ့ပါသေးတယ်။ဒါပေမဲ့သူတို့ကိုဘယ်နေရာမှာချုံနှောင်ထားတယ်ဆိုတာကိုအခုထိဘယ်သူမှမသိရသေးပါဘူး။ဒေဂျင်းစစ်ကြောရေးစခန်းစီပို့လိုက်ပြီလို့တော့တရင်ချိုကဖော်ပြကြပါတယ်။ဖူလီလိုက်အင်ပါယာရဲ့ကျယ်ပြန့်မှုကမြန်မာနိုင်ငံနဲ့မကတရုတ်နိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံအထိရှိပါတယ်။ဖူလီလိုက်ဟာလောက်ကင်မှာအခြေစိုက်ပြီးလုံငန်းပေါင်း36ခုထပ်မလဲလုပ်ကင်နေပါတယ်။ဝန်ထမ်းပေါင်း1000ကျော်နဲ့လဲပတ်နေပြီးလုပ်ငန်းအမျိုးအစားစုံလင်ပါတယ်။ခရီးသွားလာရေးကစလို့အိမ်ချမ်းမြေ၊ဟိုတယ်လုပ်ငန်းနဲ့ရုပ်တံဖျော်ဖြေရေးတွေအထိလုပ်ကင်ပါတယ်။လောက်ကင်ကိုကန့်ကဘာတဲ့စီမံကိန်းနဲ့မန္တလေးရေတံခွန်တောင်မြို့ပြစီမံကိန်းတွေကနာမည်ကျော်ပါတယ်။အဲဒီစီမံကိန်းတစ်ခုရဲ့တန်ကြေးတဲ့အမေရိကန်ဒေါ်လာ1ဘီလီယံလောက်ရှိပါတယ်။ကုမ္ပဏီကို1992ခုနှစ်ကလေးကတည်ထောင်လာပြီးအစိုးရဆက်ဆံနေရင်းနှီးခဲ့ပါတယ်။အာဏာသိမ်းအလွန်ကာလတွေမှာလည်းစစ်ကောင်စီနဲ့ဗလဲနံပါတ်တင်နေတဲ့ကိုကန့်လုပ်ငန်းစုတစ်ခုပါပဲ
။ဒါကတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်ပါရှင်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မအေးသနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်။ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။စာမရေးပြတာကြာပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့သောရရှင်ကမင်းတင်ဖြစ်ပါတယ်။သူကစာပို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါတယ်။ဒီရပိုင်း line မသုံးနိုင်ဘူး video ရေးတဲ့။ကျမရေးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာကိုလာရပါတယ်။ video wine တော်သားများကျမပါစီလို့ဆုတောင်းပေးလိုက်ပါတယ်တဲ့။ comment တင်ဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့အင်တာနက်တိတ်မကောင်းတဲ့ကြားက VOE ကိုအရောက်စာရေးလာတာပါသူက VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာပါတကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး Facebook ပျောက်သွားပါတယ်ဆိုင်ပြရအောင်ပါမယ် VOE ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေဝန်ထမ်းတဲ့မက်ခင်တွေကိုလည်းအားပေးနေလျက်ပါအင်တာနက်လိုင်းတွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနားဆင်ကြည့်ရှုနေပါတယ်ဟုတ်ကဲ့ပါ VOE အစီအစဉ်တွေကို PS ဆိုင်ဆလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းစာမျက်နှာဘောကနေ application icon လေး Facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော်။ VOE system တွေကို PS ဆိုင်ဆလောင်းကနေကြည့်တယ်ဆိုလို့အဲလိုမျိုးဂျိုးရုဆလောင်းကကြည့်ရှုသူတွေလူလူမိတ်ဆွေရုပ်တံ line ကနေပြီးတော့24နာရီပတ်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့သတိပေးကြပါရစေ။ internet line ကောင်းလို့ online ကြည့်ရှုသူတွေလည်းဓာတ်ရိုက်ထုတ်လွှင့်ချိန်မအားလိုက်လို့မကြည့်လိုက်ရဘူးဆိုရင်အင်တာနက်ပေါ်မှာအချိန်မရွေးပြန်ချိနိုင်ပါတယ်။ VOE ပရိသတ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။သ တော်ရရှင်တွေကိုကျွန်တော်တို့ VOE ကနေပြီးတော့ VOE ရဲ့ application VOE app ပေါ်ကောင်းမှုအကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာတော်ရရှင်တွေစာရေးလာကြတာရရှိပါတယ်။အဲ့ဒီမှာတော်ရရှင်တယောက်ကတော့
မြန်မာဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျ။ကျေးဇူးအထူးတင်ပါတယ်။ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရမှုပါ။အရင်တုန်းကမြန်မာပြည်မှပေးစာမှာစာရေးဘူးပါလေ။ VOE ကိုစာရေးမရေးပြပေမဲ့မနက်တိုင်းညတိုင်းနားထောင်ပါလေ။အခုဖုန်း app ကနေနားထောင်ပါလေခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့ TV ကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစားပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOE မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေစားလဲအတော်ရှည်သွားပါပြီ VOE 1.2 1.3 သားများနဲ့မိသားစုအားလုံးစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေ့စဉ်စိတ်ပူပင်သောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာ
ဟုတ်ကဲ့ပါ VOE app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါရနော်နောက်ထပ်သရရှင်တယောက်ကလည်းဒီအကြောင်းပဲရေးလာတာပါ UA ဆိုတဲ့သရရှင်မှာအမေစာရေးပုံကခက်ဆင်ဆင်မလို့တယောက်တည်းလို့ယူဆမိပါတယ်သူတို့စာရေးပြီးတော့ပို့လာတဲ့အီးမေးလ်ကတော့မတူပါဘူးเนาะဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါတယ်အကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မထပ်ပြီးတော့မဖော်ပြပါဘူးဒီ OA ဆိုတဲ့သရရှင်ကပထမစာထဲမှာမပါတဲ့အချက် True စာပြောထားတာကတော့အီးမေးလ်သတင်းလွှာလေးပို့ပေးပါတဲ့ဟုတ်ကဲ့ပါအီးမေးလ်သတင်းလွှာပို့ပေးလိုက်ပါပြီနေ့စဉ်အီးမေးလ်သတင်းလွှာရရှိမယ်လို့ယူဆပါတယ်ရှင်တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းတို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနက်ပိုင်းမနက်6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါရစေ။ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဗီယိုရေကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့သစုမုံကောင်းတောင်းလိုက်ပါရခင်ဗျာ။ဆိုပြီးတော့ရေးလာတဲ့တကုံမျိုးသစ်ကတော့ရှင်ဥလာထွန်းဖြစ်ပါလိမ့်။
VOE ရဲ့တည်နေတဲ့တင်ဆောင်ပါတုတပေါင်းစုံတင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင့်တဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါသိပ္ပံနဲ့ဤပညာတုတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတုတက်မှုကလည်းအံ့မခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆောင်ဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျင့်တဲ့ဆရာကောင်းပါလေကျွန်တော်ကတော့တောလီသူစာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေတော့မှပဲ။ဘာလဲဆိုတော့ခမားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာ။ဗမာတို့ရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါ။ကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါ
။ဟုတ်ကဲ့ပါ။သွားရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။ မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်အောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။သရရှင်တွေအားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ၏ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ဒီအစီအစဉ်မှာ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ကဏ္ဍတွေနဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်တဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက်ကတော့ဒိမဲ့နိုင်ငံကလဂိုလန်ကစားကွင်းကြီးထဲမှာဟောလိုဝင်းတဆေပွဲတော်ရာသီအမီကြောက်စရာအယုတ်တွေကိုလဂိုတုံးတွေနဲ့ဖန်တီးပြသထားပါတယ်။တခါမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာအယိုးကြောက်တွေလိုဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစီတန်းလှည့်လည်ခဲ့ကြပါတယ်။ဒီလိုကဘာတလွားကထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက္ခင်ဖြူသွေးကပြောပြမှာပါ။
ဒိမဲ့နိုင်ငံကလေဂူလန်ကစားကွင်းကြီးထဲမှာတော့ဟောလိုဝင်းပစိကြီးပွဲတော်ရာသီအမီကြောက်စရာအယုတ်တွေကိုလေဂူကျုံးနေနဲ့ဖန်တီးပြသချပါရယ်။ရွှေဖြုံသီးပင့်ကူကျွတ်နဲ့မိုးဝင့်ကြီးတွေကိုလေဂူတုံးတွေအသုံးပြုဖန်တီးထားတာဖြစ်ပြီးတော့ဒီလေဂူတုံးတွေကိုပဲအသုံးပြုပြီးအကြီးဆုံးရွှေဖြုံသီးကြီးတစ်လုံးကိုလည်းဖန်တီးထားပါရယ်။ဒီစံချိန်တဲ့ရွှေဖြုံသီးကြီးဟာဆိုရင်ဖြင့်အကျယ်8.2ပေအမြင့်4.9ပေနဲ့ဒု6.9ပေရှိပါရယ်။အချင်းရပြည့်သတင်းပတ်သုံးပတ်ကြာလေကိုတုံးတသိန်းလောက်ကိုသုံးပြီးတော့ဖန်တီးထားတာပါ။လာရောက်လက်ပတ်တွေအနေနဲ့သူတို့ကိုယ်ပိုင်ရွှေဖြုံသီးတွေရုပ်တွေကိုဖန်တီးနိုင်ပြီးတော့အခုလိုပွဲတော်ကိုဟောလိုဝင်းရာသီကုံဆုံးနဲ့နိုဝင်ဘာလ5ရက်နေ့အထိကျင်းပသွားမှာဖြစ်ပါရဲ့ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာပြီးခဲ့တဲ့ပတ်ကအယိုးကြောက်တွေလိုဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစီတန်းလှည့်လည်ခဲ့ကြပါရယ်။ကွယ်လွန်သူများနှင့်အထိမ့်မှပွဲတော်အဖြစ်ကျင်းပတာဖြစ်ပြီး မက္ကဆီကိုနိုင်ငံကထင်ရှားတဲ့အရိုးကြောက်ပုံလာကက်ထရီနာပုံစံဝစ်ဆင်ကြတာပါဝယ်လွန်သွားကြတဲ့မိဘဆွေမျိုးတငယ်ချင်းတွေကိုအောက်မေ့သတိရတဲ့အနေနဲ့ကျင်းပတဲ့ဒီပွဲဟာစပိန်ကိုလိုနီအချိန်မတိုင်ခင်ကရည်ကြီးမှုတစ်ခုဖြစ်ပါတယ်လာကက်ထရီနာအရိုးကြောက်ပုံစံကတော့အမှုပညာရှင်ဟိုဆေးဂွာဒလက်ပက်ဆိုတာကဖန်တီးခဲ့တာပါနိုဝင်ဘာလ2ရက်နေ့မှာကြားရောက်မဲ့ဝယ်လွန်သူများနဲ့အထိမ်းမှတ်ပွဲတွေဟာဒေသခံဌာနီတိုင်းရင်းသားတွေရဲ့ရည်ကြီးမှုနဲ့စပိန်ရိုးရာတွေပေါင်းစပ်ထားတာဖြစ်ပြီးစပိန်စကားပြောနိုင်ငံတွေဖြစ်တဲ့မက္ကဆီကိုဂွာတီမာလာပီရူဘိုလီးဗီးယားနဲ့အီကွေဒေါနိုင်ငံတွေမှာဆင်နွှဲကြပါတယ်ခင်ဗျာ
မက္ကဆီကိုနဲ့မက္ကဆီကိုစီးရီးကပြတိုက်တစ်ခုမှာတော့လူနဲ့ခွေးတွေအတူတူလူပညာခံစားနိုင်မှုပြပွဲတစ်ခုပြသထားပါတယ်တမာယူပြတိုက်ကစုဆောင်းထားတဲ့မော်ဒန်အမှုပညာလက်ရာတွေခင်းကျင်းပြသထားတဲ့ဒီပွဲကိုလူသားတွေနဲ့အတူခွေးတွေပါခန်းစားနိုင်အောင်ဖန်တီးထားတာပါဒီပြပွဲဟာခွေးကိုဘယ်နေရာသွားသွားခေါ်သွားခြင်းကြတဲ့ခွေးပိုင်ရှင်တွေနဲ့သူတို့ရဲ့ခွေးတွေအကြားမြစ်တာတန်ရုံးစင်တွေကိုပိုးပြီးတိုးပွားလာစေဖို့ရည်ရွယ်ပါတယ်ရှင
်အစ္စရေးပါလက်စတိုင်းပြည်ပခတ်ကိုငြင်းငြင်းငြင်းငြင်းဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့ပြည်သစ်နာမည်ကြီးကြောင်တက်သမားတဦးဟာပဲရစ်စီဝါရေးရပ်ကွက်ကအထက်မြင့်အဆောက်အုံတစ်ခုကိုတွေ့တက်ခဲ့ပါတယ်။ပြင်သစ်ပင့်ကူလူသားလိုလူသိများတဲ့အလိန်ရောဘတ်ဟာအမြင့်မီတာ220ရှိတဲ့ဟက်ကလာမျောစင်ကိုတွေ့တက်ပြခဲ့ပြီးအချိန်2နာရီကြာခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါမှာဘယ်ဘက်ကမှမလိုက်ပဲရေရှည်ခံတဲ့ငြိမ်းချမ်းရဖို့အတွက်ဇပွဲဝိုင်းမှာထိုင်ပြီးဆွေးနွေးအဖြေရှာကြဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။မဆွေးနွေးဘူးဆိုရင်တော့တတိယကဘာစစ်ဖြစ်ခံနေပြီလို့လည်းပြောဆိုသွားပါရခင်ဗျာ
စပိန်နိုင်ငံမက်ထရီမြို့မှာပြီးခဲ့တဲ့သတင်းပတ်ကတူအုပ်ကြီးမြို့လေကောင်ကလမ်းတွေကိုဖျက်တမ်းချီတက်ခဲ့ကြပါတယ်လမ်းမပေါ်မှာကားတွေအစားတူအုပ်ကြီးကိုတွေ့ခဲ့ရတာဖြစ်ပြီးတော့ဒီတူတွေဟာနှစ်စဉ်စောင်းခိုတဲ့အနေနဲ့စပိန်နိုင်ငံတောင်ပိုင်းကမျက်ခင်းတွေစီချီတက်ကြတာပါ1994ခုနှစ်ကတည်းကစပိန်ပါလီမန်ကအသိမှတ်ပြုပေးခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာရိုးရာအတိုင်းဝစ်ဆင်ထားတဲ့တူထိန်တွေဟာတူတွေကိုရှေ့ရခင်လမ်းကြောင်းအတိုင်းခေါ်သွားကြတာဖြစ်ပါတယ်ရှင
်ကဘာတလွားထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့အတူမက်ခင်ပြူတွေကပြောပြသွားတာပါဒီစီစဉ်ကို VOA မြန်မာပိုင်းရဲ့TV သတင်းအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါရရှင်အခုတော့နောက်ဆုံးရဒီမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့ပတ်သက်လို့သတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါရှင
်ကင်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကိုမဟုတ်မမှန်သတင်းတွေရေးသားဖြန့်ဝေခဲ့တယ်ဆိုတဲ့စွဲချက်နဲ့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်လူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းတွေကိုရေးသားဖြန့်ဝေခဲ့တဲ့အတွက်ဥယျထုတ်ကိုပုံမှန်905ကစစ်တပ်ပေါ်ကြီးညိုပြက်စီမှုနဲ့အောက်တိုဘာ28ရက်စနေနေ့ညပိုင်းမှာဖမ်းဆီးအမှုဖွင့်စစ်ဆေးနေကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြန်ကြားရေးဝန်ကြီးဟောင်းဖမ်းခံရတဲ့အပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းဘက်က VOE ကိုအတည်ပြုပေမဲ့ဘာကြောင့်ဖမ်းဆီးသလဲဆိုတာနဲ့ပတ်သက်တဲ့မေးချိန်မှာတော့ဖြေဖို့ငင်းဆန်သွားပါတယ်ရှင်။ဂါဇာကမ်းရောင်ဒေသမှာအခြေအနေတွေဟာနာယီနဲ့အမျှဆိုးဝါးနေကြောင်းကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။နီပေါ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအစ္စရေးဟာမတ်စစ်ပွဲမီးတောက်လောင်နေတဲ့အကျိုးဆက်ကိုသတိပေးသွားတာပါ။သူဟာကာတာနိုင်ငံမှာအစ္စရေးဟာမတ်အရေးဆွေးနွေးပြီးတဲ့နောက်၄ရက်ကြာခီးစဉ်ဖြင့်နီပေါ်နိုင်ငံကိုရောက်နေတာပါ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရေးဆေးရေးဒဇာကန်အားလုံးကိုချွင်းချက်မရှိလွှတ်ပေးရင်ဂါဇာပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးဖို့အတွက်လည်းသူကပြောသွားပါသေးတယ်။ပင်လယ်နက်နဲ့ခရိုင်းမီးယားကျွန်းဆွယ်တွေကညပိုင်းတိုက်ခိုက်မှုတွေမှာဒရုန်း36စင်ပစ်ချခဲ့တယ်လို့ရုရှားကဒီနေ့ပဲပြောပါတယ်။ယူကရိန်းဘက်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိပါဘူး။ဂျပန်မှာလုပ်တဲ့ G7 အဖွဲ့တွေရဲ့ဆွေးနွေးမှုအပြီးပူးတွဲထုတ်ပြန်ချက်မှာတော့ရုရှားကျူးကျော်စစ်ကိုရက်စက်ကြမ်းကြုတ်ပြီးတရားမျှတမှုမရှိတဲ့တရားမဝင်ကျူးကျော်စစ်လို့ဖော်ပြထားပါတယ်။ဒါပြင်ရုရှားနိုင်ငံမှာရှိတဲ့တက္ကသိုလ်တွေမှာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးဆိုင်ရာဆွေးနွေးမှုတွေမှာအပြုသဘောမဆောင်တဲ့ဆွေးနွေးမှုတွေကိုမလုပ်ဖို့တားမြစ်ထားကြောင်းဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီနေ့ပဲပြောပါတယ်။ဒါဟာစစ်တွင်ရုရှားနိုင်ငံရဲ့သတင်းအချက်အလက်တွေကိုရယူဖို့အတွက်ကန့်သတ်လိုက်တာဖြစ်ပြီးမူဝါဒရေးရာကိစ္စရပ်တွေကိုပုံမှန်နေနေဆွေးနွေးနိုင်မှုပုံမှန်ခက်ခဲစေတယ်လို့လည်းဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ရှင
်။ဒါကတော့တနုနေညချမ်းအတွက်သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ကျမတို့အခုဒီကနေ့တနုနေနေရစပြီးတော့
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 19 kHz 15653ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမတို့အစီအစဉ်တွေရဲ့ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Tiran Wan ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ဘေးအန္တရာယ်အသွေးသွေးကနေပြင်ဝေးကြပါစီရှင်။ကျမအင်ဂျင်နီယာပါ။
This program